Namo Tathāgata Bhagavato Arahato Sammāsambuddhassa. Namo Tathāgata Bhagavato Arahato Sammāsambuddhassa. Namo Tathāgata Bhagavato Arahato Sammāsambuddhassa. Alondo yogi duro zemya da donde da kandago iriya bogo yubiro. Tayaro miago nakam madda nanja bavi. Yaku pomono lanjian sui biro. Vibadana bandan yago doane jari. လမ်းကြောင်းကိုဆွေးထားတာနော်ယောဂီတို့ပန်းတိုင်ကတော့ယုတ်နံတိဖို့ယုတ်နံရဲ့အနိစ္စဒုက္ခအနန္တတိဖို့ယုတ်နံပေါ်မှာငြင်းငွေတဲ့စိတ်ကလေးဖြစ်ဖို့အဲ့ဒါပန်းတိုင်ဆိုတော့ယုတ်နံတိဖို့ဆိုတဲ့နေရာမှာယခုယုတ်ကိုတိအောင်ဒီနေ့တနေ့ကယုတ်၄ပါးခန္ဓာကိုယ်ကြီးကိုပြုပြင်တည်ဆောက်ထားတဲ့ယုတ်၄ပါးအဲ့ဒီ၄ပါးသည်လူလေးမဟုတ်ဘူးယောက်ျားမိန်းမလေးမဟုတ်ဘူးပုဂ္ဂိုလ်တရားဝါလေးမဟုတ်ဘူးငံလေးမဟုတ်ဘူးဆိုတာဒီကနေ့ဘုံဘုံတော်သက်သေပြလိုက်ပြီရှုမအားထုတ်လိုက်ကြပြီဒါဆိုရင်သွားမှကတော့ယုတ်ယောနံယောအနိစ္စဒုက္ခအနန္တနိဗ္ဗိန္ဒငြိငွေတဲ့အထိသွားမှဒါပေမဲ့လိုလိုစဉ်ရောက်နေတာကယုတ်တရားယုတ်တရားသည်လူယောက်ျားမိန်းမမဟုတ်ဘူးငါမဟုတ်ဘူးဆိုတာပြီးသွားပြီယုတ်တရားဆိုတဲ့နေရာမှာဓာတ်၄ပါးပေါ့ဓာတ်၄ပါးကျန်တန်တဲ့သဘောရေသဘောလေသဘောအပူအအေးသဘောအဲ့ဒါပြီးသွားပြီပြီးသွားပြီဆိုတော့ယောဂီတို့ခက်တာကလေအဲ့ဒါပဲခက်တာကြံတာဘာမှမခက်ဘူးအဓိကအဲ့ဒါခက်တာယောဂီတို့ကလူကိုကြည့်လိုက်ရင်လူလို့ပဲမြင်တယ်ယောက်ျားမိန်းမလို့ပဲမြင်တယ်ဒါသည်ယုတ်တရားဒုံကြီးပါရို့လားမြေဓာတ်ရေဓာတ်မိဓာတ်လေဓာတ်ဆိုတဲ့ဓာတ်၄ပါးအစုအဝေးကြီးပါယုတ်လန်းလို့မြင်ဖို့ခက်တာကြံတာသိမခက်ဘူးကြံတာသိမခက်ဘူးယခုပဲဆိုပါစို့ယောဂီတော်တနေ့ကုန်သွားပြီရှင်းတဲ့ပုဂ္ဂိုလ်လေးရှိမယ်မရှင်းလိုက်တဲ့ပုဂ္ဂိုလ်လေးရှိဆိုတော့ဒီမှာတော့မရှင်းလို့မရဘူးမရှင်းရင်ရှင်းအောင်ပြောရလိမ့်မယ်ပထမယခုနောက်ကတော့ဘုဘကတရားဟောဖို့မကြွတော့ဘူးလားလို့စဉ်းစားနေဒီနေ့ညနေ၄နာရီကျော်လောက်ကလေးကကိုရင်တီအတွက်ပု္ပ္ပာထုတ်၅နာရီကနေ၆နာရီခွဲထိကိုရင်တီဩဝါဒပေးကဗျာကရာရေလျှော့ပြီးတော့ခဏနာရီကနေယခုမလာခင်ထိကရဏာခွေတိဥစဉ်တွေကိုစာတဲ့ဒါကရဏာခွေကနေယောဂီတို့ကိုပြန်သိမ်းအရှင်းနိုင်ခွေတိအရဒီရှင်တော့မကြွတော့ဘူးလားလို့စဉ်းစား။အော်မဖြစ်ပါဘူး။ရှင်းတဲ့လူကရှင်းမရှင်းတဲ့လူကမရှင်းတချို့ကလည်းမသိလိုက်ဘူးအဲ့နေတာ။ဆိုတော့ဟောသွားပြီးတော့သွားသိရအောင်မေကကြီးခခွေတွေသွားသိရအောင်မေအစင်းမြင့်ပိုင်းဆိုရင်ဘုံဘုံမကြွလေရကျန်တဲ့ဥစဉ်တွေနဲ့ထိထားလို့ရအဲကကြီးခခွေပိုင်းကြတော့မသွားလို့မရဘူးကိုယ်တိုင်ပါမအဆင်ပြေတယ်ဒါကြောင့်ယခုတည်းမရှင်းလိုက်တဲ့ယောဂီတို့ကလည်းသေချာနားထောင်ပါမယ်ယခုဘုံဘုံတို့ယောဂီတို့ဟောဒီခန္ဓာကိုယ်ကြီးကိုကြည့်လိုက်တိုင်းမှရှေလက်ပေါင်ဒူပေတွေ့တယ် တရားမထံခင်တိပုခြေလက်ပေါင်တို့ပဲမြင်လိမ့်မယ်ခြေလက်ပေါင်တို့ပဲတွေ့လိမ့်မယ်ပြီးတော့ယောဂီတော်တစ်ခုစဉ်းစားကြည့်လိုက်ဘုရားရှင်ကပလင်ပေါ်ရောက်ရင်တော့ယုံနာနှစ်ပါးခန္ဓာငါးပါးနိစ္စဒုက္ခအနတ္တအများကြီးပဲတရားဟောတာအောက်လေစဉ်ရောဟေးအာနန္ဒာတဲ့ဟေးယုံနာလို့မပြောတော့ဟေဝိတာကားရဲ့ဟေမဟာယာဇမြတ်တော်မင်းကြီးမဟာယာဇဘုရားကဒီခတ်ဆိုးဆိုးမင်းတွေလာရင်လေမဟာယာဇလို့ခေါ်တယ်မှတ်တမ်းထင်မှန်ပေါ့တကယ်ခေါ်မခေါ်တော့မသိဘူးဒီစာပေတွေထင်မှန်တွေ့ရတာမဟာယာဇဒီလိုအမြဲတမ်းခေါ်တယ်မဟုတ်ရင်ပြောမရဘူးလေမင်းဆိုတာ तू မကြက်ရင်သာသနာကိုလည်းဖြစ်စည်းရင်ဖြစ်စည်းနိုင်တယ်။ဒါကြောင့်မဟာယာဇများခေါ်သလားပေါ့။ဘုရားကသူတို့အကြိမ်များရွေးခေါ်သလားပေါ့။တချို့မင်းတွေကတော်တော်ဆိုးတယ်ဘုရားရှင်ခေတ်က။ဒါပေမဲ့မဟာယာဇလို့ခေါ်ပါတယ်။ဒါပြင်ဟုတ်ပြီ။ဘုရားရှင်ကလူတွေကိုလူလို့ပြောတယ်မဟာယာဇဟိမြတ်တော်မင်းကြီးဟိအာနန္ဒာဟိဝိတာခာစသည်ဖြင့်တလို့ပြောတယ်ဒါဆိုရင်ဘုရားပြောနေတာစကားနှစ်မျိုးဖြစ်နေပြီလောကကြီးမှာလူယောက်ျားမိန်းမမရှိယုံနာပဲရှိတယ်လို့ပြောတယ်နောက်တစ်မျိုးပါထပ်ပြောလဲဆိုတော့ဟိလူဟိတကာကြီးဟိတကမကြီးပြောပြန်ပြီဒါဖြင့်ဘုရားပဲဟောနာတစ်မျိုးဒီနာတစ်မျိုးပြောနေတာလားလို့မေဇယမေခွန်ရှိလာတယ်တကယ်ကမဟုတ်ပါဘူးနှစ်မျိုးလုံးကသူကိစ္စနဲ့သူမှန်ပါတယ်သူဌာနနဲ့သူမှန်ပါတယ်သူအမြင်နဲ့သူမှန်ပါတယ်အဲ့ဒီနှစ်မျိုးထဲကယောဂီတို့ကတော့တစ်မျိုးရပြီသားလူယောက်ျားမိမမောင်နှံမပြောအယရှိအယပူအယုတ်လှဤမလှဤမြင်ပြီသားသိပြီသားအဲ့ဒီအတွေ့တီးခြားလေ့ကျင့်နေဖို့မလိုဘူးအဲ့ဒါဒီဘာသစ္စာလေးလို့မေးရင်သမုဒ္ဓိသစ္စာတဲ့သမုဒ္ဓိဆိုတာသမုတ်ထားတာပြင်းညံ့ထားတာသစ္စာမှန်၏သမုဒ္ဓိသစ္စာသမုတ်ထားတာမှန်နေဒီလိုပုံတရံကိုလူလို့ခေါ်ကြမဲဒီလိုပုံတရံကိုဖုံးကြီးလို့ခေါ်ကြမဲမှန်နေမမှားပါဘူးအဲ့ဒါမှန်နေအဲ့ဒီလိုခေါ်လို့လေးပဲအပေလေးပုံတော့မရောက်ဘူးမဆွေးဖို့ပဲလိုတာခေါ်လို့ရတယ်ပြဉ္ဉံလို့ရ၏ဖယားလေးခေါ်တာပါပဲယခုဒီမှန်ကနောက်တစ်မျိုးကိုအဓိကသင်ပေးတာဒါပြင်နောက်တစ်မျိုးကိုမသင်ပေးခင်ဘာကိုရှင်းပြလိုက်လဲဆိုတော့ဟုတ်ပြီယောဂီတို့ကဒီခန္ဓာကိုယ်ကြီးကိုလူယောက်ျားမိန်းမလို့ခေါ်ကြတယ်ဆိုတော့ဘာကိုကြည့်လို့ခေါ်တာတော့ဒီအဖြေရမှာဟိုဘက်ကအဖြေထွက်မှာမို့လို့ဘာကိုကြည့်လို့ခေါ်တာတုံးဆိုတော့ပုံတံကိုကြည့်လို့ပြောတာကြီးပဲလူယောက်ျားမိန်းမသိချတဲ့ပုံတံကြည့်လို့ပြောတာတရိုက်ဆန်ပုံတံကိုကြည့်လို့ပြောတာလူတယောက်ကသာလေးဖက်ထောက်သွားနေကြည့်ဟဲ့မင်းတရိုက်ဆန်လို့ဘလို့သွားနေတုံးကွာလို့ပြောမှသိချတယ်တရိုက်ဆန်တကောင်ကရှေ့ထောက်ကြီးနှောင်းထောင်ပြီးတော့သွားနေကြည့်ဟာဟောတရိုက်ဆန်ကလူလိုသွားတတ်တယ်ဟဲ့လို့ပြောမှသိချတယ်ဘာဖြစ်လို့ပုံတံကိုကြည့်ပြီးဆွေးထားတာအမျိုးသားအမျိုးသမီးပုံတံကိုကြည့်ပြီးတော့ဆွေးထားတယ်အသားဖြူဤအသားမေးဤအရာပူဤအရာရှည်ဤမောင်နှီးမဖြူစသည်ဖြင့်ပုံတံကိုကြည့်ပြီးတော့ဆွေးထားတာရှည်လက်ပေါင်းတို့ဒီပုံတံကိုကြည့်ပြီးတော့ပြောတာအဲ့ဒီစကားလုံးတွေအားလုံးဒီပုံတံကိုကြည့်ပြီးတော့ပြောတာကြီးပဲယခုပြောမှကပါဝင်တဲ့ပစ္စည်းကိုကြည့်ပြီးတော့ဘုရားကပြောတာယုံနံပဲရှိတယ်ဆိုတာပါဝင်တဲ့ပစ္စည်းကိုကြည့်ပြီးတော့ပြောတာဗျာအဲ့ဒီအတွက်အလွေဆုံးဥပမာလေးပေးလိုက်တယ်ရှင်သေးယုံလူတိုင်းကရှင်သေးလို့ပြောတယ်ရှင်သေးကြီးဒါပေမဲ့ရှင်သေးလာတော့သွားကန်ကြည့်လိုက်ရင်ကွန်ကရိတ်ဘုံကြောက်ခေဘုံအုတ်ခေဘုံအဲ့ဒါဒီနဲ့စုပေါင်းထားတဲ့အစုအပေါင်း တကယ်တော့ကွန်ကရိတ်ဘုံကြီးဘုံတရံကိုကြည့်ရင်တော့ရှင်သေးဒါပေမဲ့ယောဂီတော့ရှင်သေးလို့ဘလောက်ပဲပြို့ပြို့တစ်ဖက်မှာကွန်ကရိတ်ဘုံလို့သိနေတယ်နော်သိနေတဲ့အတွက်ကြောင့်ယောဂီတော့မကြောက်ဘူးဗျာတကယ်ရှင်သေးအစစ်သားလောက်အကောင်ကြီးထိုင်နေကြည့်အနာကတော့ဘုံဘုံတော့မသွားရည်ဘူးရှင်သေးကြိတ်လျင်ဘလို့လုံးမဒါပေမဲ့တပသူမှမကြောက်ဘူးဂယုတောင်မဆိုင်ဘူးရှင်သေးလို့လေပြောတဲ့ဒီအတိုင်းပဲအဲ့ဒီလိုပဲဗျာအရိယာတို့ရဲ့စိတ်ဆိုတာအဲ့ဒီလိုပဲတဲ့အရိယာတို့ရဲ့စိတ်ဓာတ်ဟာအဲ့ဒီလိုပဲယောဂီတို့နဲ့ဆက်ဆံနေပြောဆိုနေယောဂီတို့လှူတာတန်းတာကိုလည်းလက်ခံနေရွှေလို့လည်းပြောမယ်ငွေလို့လည်းပြောမယ်တကာကြီးတကမ္ဘာကြီးများလို့လည်းပြောမယ်ပိုက်ဆံရှိဤမရှိဤလို့လည်းသိမယ်ဒါပေမဲ့တတ်မဲ့တဲ့စိတ်မဖြစ်ဘူးယောဂီတော်ရှင်သည်မကြောက်တလို့ပေါ့ဗျာအရိယသူတို့ကောင်းကြီးတွေဟာတတ်မဲ့တဲ့စိတ်မဖြစ်ဘူးပြောတယ်ဆိုတယ်ဆက်ဆံတယ်ဒါပေမဲ့တတ်မဲ့တဲ့စိတ်မပါဘူးတမဲမုတ်တဏံကင်းကွာရင်ကွင်းကွင်းကွင်းကကွာတကင်းကွာတလောက်ပေါနိနေကင်းကွာရင်နိနေဖို့များများကင်းကွာရင်များများဖို့အဲ့ဒီလိုတော့ဆိုင်သွားမယ်ဒါအရိယာတို့ရဲ့စိတ်ဘလို့နေလေးလို့ခံမှန်းလို့ရအောင်ငါဒါတွေလှူလိုက်ရင်ဒီဘုန်းကြီးတော့ပြောနေမှန်းပဲလို့စိတ်ကလေးထင်လိုက်ရင်တော့လွေးပြီလွေးပြီဒီဘုန်းကြီးဓာရီသုံးဆောင်ပြီးတော့မြတ်ဘဝင်တွေမြင့်နေမလန်းလို့ထင်လိုက်ရင်တော့အဲ့ဒါလွေးပြီယောဂီတို့ကလည်းအကဲခတ်တယ်ဘုန်းကြီးမြင်အကဲခတ်ဘုန်းတော်ကလည်းကြည့်နေဩဒီစိတ်ကလေးကြည့်လိုက်တာနဲ့ဒီစိတ်တွေကအငြင်းမနေဘူးသူကဘုန်းကြီးဘလို့လဲအကဲခတ်ကွလေတရားထိုင်နေရတယ်တော့ကြာအကိခပါသွားမှာဆိုဒီဘုန်းကြီးကဟောဘုန်းကြီးနဲ့မတူဟုတ်ပါမလားလူထွက်မလားတော့လာသေးသွားကျိုးနေပြီထွက်လို့မရတော့ဘူးမယုံဘူးစိတ်မချဘူးတဲ့စိတ်မချဘူးစိတ်မချဒီလိုပဲစားလိုက်သွားလိုက်သွားလိုက်လာလိုက်ဆိုရင်တော့အသက်30 40မပြောနဲ့60လေးစိတ်မချရဘူးထွက်တယ်အသက်60လေးဆရာတို့ဟိတွေထွက်တာရှိတယ်ထွက်တာရှိတယ်အဓိကတော့အသက်နဲ့မဆိုင်ဘူးဓမ္မနဲ့ပဲဆိုင်တာအသက်နဲ့မဆိုင်ဘူးဓမ္မနဲ့ဆိုင်တယ်တချို့ကလည်းအသက်ငယ်ငယ်နဲ့အကိခတ်တချို့ကလည်းစိတ်ကူးထင်းမှပေါ့ဟုတ်ပါမလားငါလှူလိုက်ရင်တတ်မဲ့နေပြီစသည်ဖြင့်ပေါ့မကဖဏဇုတယံလောက်တော့မမဲ့ဘူးဆိုတော့ယောဂီတို့အကိခတ်တာအကိခတ်တာကိုကတော့ဖြစ်စေခြင်းတာကဩဖယားတရားကိုသိချာအာယုံပြုပြီးတော့တရားစိတ်ဖြစ်စေခြင်းတာကုသိုလ်စိတ်ဖြစ်စေခြင်းတာဘလို့စိတ်ထားလေဆိုရင်တခါတခါယဟန်တို့တွေကိုလည်းပြောပြဖြစ်တယ်ဘုံဘုရရဲ့စိတ်ထဲမှာယောဂီတော့လှူဖို့လာရင်ဓာကြီးကငံရပြီဟဲ့ဆိုတဲ့စိတ်ကသေးသေးလေးတောင်မဝင်ဘူးဘလို့စိတ်ဝင်လေဆိုတော့ပြောပြရရင်ဆိုပါဆိုယောဂီတို့ကကိုယ့်ရဲ့မိဖကိုယ့်ရဲ့သားသမီးကိုပြည့်စည်လှူခိုင်းတဲ့အခါမှာယောဂီတို့ရဲ့စိတ်ထဲမှာမရှိမလဲဆိုတော့အော်ငါရဲ့မိဖကုသိုလ်ရပါစေငါရဲ့သားသမီးကုသိုလ်ရပါစေအဲ့ဒီစိတ်ကလေးရှိယခုလေပဲဘုံဘုံတော်ကယောဂီတို့ကိုဩသာသနာတော်ကြီးကိုလှူဒန်းထောက်ပံ့ကြရတဲ့ဟောဒီတရားဓမ္မတဲ့ကုသိုလ်စိတ်ရပါစေကုသိုလ်ဖြစ်ပါစေကုသိုလ်ရအောင်ဆိုကြနှလုံးသွင်းကြအဲ့ဒီလိုပဲစိတ်ထင်းမှရှိအမှန်ပြောရင်ဘုံဘုံကရေစဲခွေကြီးတွေကင်နေတာကိုသိသဘောမကျအဲ့ဒီရေစဲခွေကြီးတွေကင်နေရတာနဲ့အာယုံပြုတ်ရတာနည်းနည်းလေးများအနှောင့်အယှက်ဖြစ်မလန်းလို့ပေါ့ ဒီတန်လည်းဥရှိပြီးတော့မျက်လုံးမှိုက်ပြီးတော့တေရှံအာယုံပြုဆိုလိုက်တာကပေါ်ပြီးတော့ထိရောက်မယ်ထင်တာပဲယောဂီတို့တော့မသိဘူးဘုံဘောကတော့တိတ်အားမရလည်းဥလေးရှိပြီးတော့မျက်လုံးမှိုက်တေရှံအာယုံပြုဆိုလိုက်တာကတော်တော်လေးအာရပါရကြယောဂီယောဂီတို့ကရေစက်ခွက်လိုက်ချာကျောင်းမကလည်းရေစက်ခွက်ကကောင်းကောင်းမရှိဓာတ်ပုံကရိတ်ဖို့လိုသေးတာနဲ့ဆိုတော့ဘုန်းကြီးကဘာဆိုမှမသိလိုက်အဲ့ဒီလိုဖြစ်တာဒါကြောင့်ယခုတာယောဂီတို့ကိုရှင်းစာတတ်အောင်ခံမှန်းတတ်အောင်လို့ယောဂီတို့ရှင်သေးရောက်ကိုမကြောက်သလိုကြောက်တဲ့စိတ်ကိလေသာမဖြစ်သလိုအရိယာသူတော်ကောင်းကြီးတို့ရဲ့စိတ်ထင်းမှန်လေးပဲပြည့်စည်ဥစ္စာယောဂီတို့နဲ့ဆက်ဆံတဲ့အခါမှာတတ်မဲ့တဲ့စိတ်မဖြစ်ဘူးတဲ့ငန်းပိုင်းငန်းဆိုင်လို့လေမတွေ့ဘူးသာသနာတော်ကြီးအတွေ့ဒါပဲတွေ့တာကိုကြောင့်ကိုကံလို့လေမတွေ့ဘူးဖယားကြောင့်ဖယားကံဘုံဘုရောမပိုင်ဘူးဒီကြောင့်ဘသူပိုင်လို့ဖယားပိုင်ဖယားကြောင့်ဘုံဘုရောကြောင့်မဟုတ်ဘုံဘုံတော်ကတာဝန်ခဏကြနေတယ်ဂျူတီဂျူတီခဏဝင်နေတာကိုဟာမဟုတ်ဘူးဂျူတီခဏကြလို့ခဏလေးဝင်ပြီးတော့လှုပ်ပေးနေတာလောက်ပဲဘသူမှမပိုင်ဘူးဘုံတီတီဖယားပိုင်တဲ့ကြောင်ဖယားပိုင်တဲ့ကြောင်ဖယားကြောင်ပဲဖယားရဲ့ဘုံကံနဲ့ဖြစ်တာဘုံတော်ဘုံကံနဲ့ဖြစ်တာမဟုတ်ဘူးဖရာရဲ့ဘုံကံနဲ့အကြောင်းတွေကံတွေလမ်းတွေဘာညာပေါ့ဒါဖရာရဲ့ဘုံကံနဲ့ဘုံမတော်ကဖရာကမဆိုပေးလို့ဘုံမတော်ကဂျာကနေဝင်ပြီးတော့ဆိုပေးရတာဣဒံမေပုံညာသတိဖြစ်ဒါဆိုရင်ယောဂီတို့ယခုတာဝိပဿနာမှာ၄ပေအဲ့ဒီယောဂီတို့ရှင်သေးယောဂ်ကိုကြည့်တယ်လို့ပဲတဲ့ကိုယ့်ရဲ့ခန္ဓာဒီမှာအဲ့ဒီလိုမျိုးကြည့်တတ်ရမေယောဂီတို့ကရှင်သေးယောက်ကိုနှစ်မျိုးမြင်တယ်လို့ကိုယ့်ရဲ့ခန္ဓာဒီမှလေးနှစ်မျိုးမြင်ပေးပါပုံတရံကိုကြည့်ရင်တော့လူယောက်ျားမိမပဲဒါပေမဲ့ရှင်သေးမှပါဝင်တဲ့ပစ္စည်းကိုကြည့်ရင်ကြောက်သေးဗိလမြေလို့ပေါ့ခန္ဓာဒီမှလေးပဲယခုထွက်နေတဲ့ပစ္စည်းတို့သည်ခန္ဓာကိုယ်ကြီးကိုဖွဲ့စည်းတဲ့အခါပါဝင်တဲ့ပစ္စည်းတွေပဲဘာတွေပါလဲဆိုတော့ယခုလောကြာကြာထိုင်ရင်ညောင်းညာကြိုက်ခေထုံကျင်တဲ့သဘောပထဝီမြေဓာတ်ကြမ်းတမ်းတဲ့သဘောအမြဲတမ်းလက်ကလေးဖိတ်ကြည့်လိုက်ရင်တွန်းကန်တဲ့နှာခေါင်းကလေးဝင်လိုက်ထွက်လိုက်ဖြစ်နေတယ်ဆိုတဲ့လေသဘောခန္ဓာဗေဒကိုအကလေးနဲ့ဖောက်ကြည့်ဖောက်ကြည့်သွေးဆိုတဲ့ရေထွက်တယ်ပါးစပ်ကလေးတွေးဆိုတဲ့ရေထွက်တယ်အဲ့ဒါဒီအာဘောဆိုတဲ့ရေသဘောနာပူရာအေဒါကလေအမြဲတမ်းဖြစ်နေတယ်ပူရာအေဒါကလေအမြဲတမ်းဖြစ်နေတော့အဲ့ဒါဒီအဲ့ဒီပစ္စည်းနဲ့တိဆောက်ထားတယ်တဲ့အဲ့ဒါဒီစုပေါင်းထားတဲ့အစုအပေါင်းကိုပါဠိလိုခန္ဓာလို့ပြောတယ်ခန္ဓာခန္ဓာဆိုတာဒီတူတယောက်လေးလို့ပြောတာမဟုတ်ဘူးခန္ဓာဆိုတာအစုအပေါင်းအစုအပေါင်းလို့မြန်မာလိုပြောလိုက်တာပဲဒါပြန်ခန္ဓာလို့မပြောကြည့်ဘူးမြန်မာလိုပဲပြောပါဆိုရင်အစုအပေါင်းလို့ပြောရင်ရအဲအစုအပေါင်းအစုအပေါင်းအစုအပေါင်းလို့ပြောရင်ဉာဏ်ထိမှန်တောင်ပေါ်ပြီးတော့ဉာဏ်သက်ဝင်လိမ့်မယ်ထင်တယ်ဒါပြန်ဘုံဘုရားကတဝူးတယောက်မဟုတ်စာတိမှန်လေးပဲဘာလဲနတ်အညိုနတ်ကတ္တစီနမနဝနအဋ္ဌိနပုရိသောဆိုပြီးတော့ပရိသမထိမှာပရိသမကပါဠိတော်ထိမှာထင်တယ်ပါတယ်တစုံတစ်ခုမဟုတ်တစုံတဦးမဟုတ်ဘူးတဲ့ယောက်ျားလေးမဟုတ်မိန်းမလေးမဟုတ်ဘူးသရဝါနတ်တတော်သရဝါလေးမဟုတ်ဘူးယောဂီတော့ဆက်ယောက်ကိုဘယ်လိုပြောမလို့သရဝါလို့ပြောမလားအဲ့ဒီလိုပဲယခုလည်းပဲပစ္စည်းကရိယာတွေဒီမက်တန်နဲ့ဖီစီကယ်ပစ္စည်းတွေတတ်ထားတဲ့အယုတ်ကြီးတယုတ်တလောက်ပဲဖီစီကယ်နဲ့မက်တန်နှစ်မျိုးပဲပါအဲ့ဒါတွေပစ္စည်းတွေတတ်ဆင်ထားတဲ့အယုတ်ကြီးတယုတ်ဒါသည်သရဝါလေးမဟုတ်ဘူးတစုံတစ်ခုလေးမဟုတ်ဘူးတစုံတစ်ယောက်လေးမဟုတ်ဘူးနတ်အညောနတ်ကသစီတခါလေးပြောပြီးသား နာဇီဝသက်ရှိလေမဟုတ်ဘူးပစ္စည်းပါတာဖီဇီကေပစ္စည်းနဲ့မတန်ပစ္စည်းဓာတ်တွေထိထားတာဒါတွေပေါင်းစပ်ထားတယ်အယုတ်တယုတ်ပဲစိတ်ယုတ်တယုတ်လို့ပဲအယုတ်တယုတ်ပဲဒါဆိုရင်ယောဂီတော်ယောဂီတော်ရဲ့ဟောဒီခန္ဓာကိုယ်ကြီးခေါင်းကနဲ့ရှေ့ဖြားတိဖြစ်ပေါ်ဖို့အတွက်ယခုလောရိုးရိုးကြည့်ရင်တော့အသားတဲ့အယိုးတွေပေါ့အစင်းမြင့်မြင့်ကြည့်ရင်တော့ဖြင့်ကျန်တန်တဲ့သဘောရေသဘောလေသဘောအပူရေသဘောအလုံး၄မျိုးပဲတဲ့အလုံး၄မျိုးပဲအဲ့ဒါကိုအဘိဓမ္မာလို့မဟာဘုတ်၄ပါးလို့လေခေါ်တယ်အဘိဓမ္မာတက်ဘူးတဲ့လူတွေဒီလောက်ဆိုသိပြီအဲ့ဒီ၄မျိုးကိုသာကြည့်မယ်ဆိုရင်တဲ့လူယောက်ျားမိန်းမလို့မရှိဘူးဆိုပဲယောဂီတို့လည်းစဉ်းစားနေယောဂီတို့ခန္ဓာထဲမှာရေပါတယ်ရေမှာအပေါ်မှလို့ရှိလားကိုယ့်ကိုယ်ကိုစဉ်းစားကြည့်လေမှန်ကိုအပေါ်မှလို့ရှိမလားမဖြစ်နိုင်တာဘာတွေလာပြောနေတာလဲကွာလို့တူတူယောက်ကလမ်းမေးရင်အဲ့ဒီလိုပြောလိုက်မှသိရတယ်လူတယောက်ကရေတစ်ခွက်ယူလာဟေးဒီရေကအပေါ်လားအမှန်လားကြည့်ပါဆိုရင်ရေကိုတော့ကြည့်မှာမဟုတ်သူ့ရဲ့သူ့ကိုကြည့်ပြီးဒီကောင်ဘယ်တော့မှယူသွားတာလဲလို့ပြောမှသိရတယ်တိုက်နေတဲ့လေကအပေါ်လားအမှန်လားလို့လာမေးရင်ဒီကောင်တော့သွားပြီပူဓာအေးဓာအပေါ်မှလို့မေးရင်နာကျင်တာအပေါ်လားအမှန်လားလို့မေးရင်သိရတဲ့ဖန်းဖန်းပြီးတော့ယောသာကြီးပေါ်အောင်ဒါကြောင့်ယောဂီတော်ဘုရားရှင်ကပုထုဇဉ်တော်အုံမထကောဆိုတဲ့ဇာဘက်ယောဂီတော်ဆရာတော်ဘုရားတွေထံမှာကြားဖူးမှာပေါ့ပုထုဇဉ်ဆိုတာအယူတွေဘလို့ယူသွားတာလေအဲ့ဒါကြောင့်ထင်ပါရဲ့ရေတွေလေတွေအပူအရေးတွေကျင်းတန်းတဲ့သဘောတို့ကိုလူလို့ဆွေးထားတာယောက်ျားမိန်းမလို့ဆွေးထားတာရေကိုလူလို့ထင်နေတာလေဟိုအယူတော်အဲ့လိုမထင်ဘူးလေကိုလူလို့ထင်နေတယ်အမျိုးသားအမျိုးသမီးလို့ထင်နေတယ်အဲ့ဒီရေတွေလေတွေအစုအဝေးကိုအမျိုးသားအမျိုးသမီးဒုကြီးပဲအထေတရာကြီးပဲလို့ထင်နေတာဒါကြောင့်များအယူလို့ပြောသလားလို့စဉ်းစားမိနေဘုရားရှင်ကတော့ဘာကိုကြည့်ပြောသလဲတော့မသိဘူးဘုဘုစဉ်းစားကြည့်တာတော့ဒါကြောင့်များလို့တောင်ထင်ရဒါရီစုပေါင်းထားတာဒီထက်မှအပေါ်မှမရှိဘူးဒါဆိုရင်ယောဂီတို့လူယောက်ျားမိန်းမမရှိဆိုတဲ့အဖြစ်ယခုဒီဟာကိုပါဝင်တဲ့ပစ္စည်းကိုကြည့်လိုက်ပြီးဒီနဲ့တပြိုင်နဲ့ရှင်းသွားတာပဲအဲ့ဒါကိုယောဂီတို့ညံနဲ့ညံဆိုတာယခုလောနားလေလိုက်ရင်ရပြီအဲ့ဒါကိုညံလို့ပြောတယ်ညံဆိုပြီးတော့တိကျလေးရှာဖွေမနေနဲ့ယခုပြောတာကနားလေသလားနားလေပါတယ်အဲ့ဒါညံပဲညံညံဆိုပြီးတော့မျက်လုံးကြီးကိုသေချာနှမ်းမှန်ပြီးတော့ပဝါကြီးတင်ပြီးတော့အဲ့ထိုင်ငိုက်နေတာညံမဟုတ်ဘူးညံထုတ်နေတာမဟုတ်ဘူးယခုပြောတာကနားလေရင်အဲ့ဒါညံပဲဟာတပည့်တော်ဒီလောက်တောင်သိသွားသလားဖေယသူပြောထားတယ်နှစ်ရက်ဆိုတရားရပြီလို့ပြောထားတယ်တချို့ဆိုတရက်ဆိုရပြီပြန်တော့တချို့မနေ့ပြန်ပြန်မဲ့လူတော်ရှိပြန်ကြတော့မှလည်းရပြီဖရာတဲ့အေးတိုက်ဖို့ကတော့ခုံမချနိုင်ဘူးလို့ပြောထားမှန်လိုက်တယ်တရားရပြီထင်ပြီးခုံချမှစို့လို့တကယ်ကဒီလောက်သိရင်ကိုယောဂီတို့ဓာတ်ဒီကိုစင်ကျင်နေရင်အပင်လွတ်နေပြီလေ။အော်ငံလေးမရှိဘူးဓာတ်ဒီကထိရှုပ်လို့မရလို့ငံလေးမဟုတ်ပါရောလားယောက်ျားမိမလေးမဟုတ်ပါရောလားတဘာဝတရားများသူကိစ္စသူလုံနေတယ်လို့သိသွားရင်ယောဂီများအရိယာတော့မဖြစ်ပေမဲ့အပေကတော့လွတ်ပြီဒီလောက်ဆိုလွတ်တာပဲအဲ့လောက်ဆိုရင်လွတ်ပြီဒါကြောင့်အပေလွတ်ဖို့ကတော့တရက်ဆိုရပြီလို့ဘုန်းဘုရားခတ်ကြွကြွပြောနေတာအလကားမဟုတ်ဘူးတကယ်ကိုလွတ်လို့နားလေတယ်ဆိုရင်ပေါ့နားလေရင်လွတ်ပြီအဲ့လောက်နားလေရင်လွတ်ပြီနားမလေရင်တော့ဆက်ထိုင်တကြိမ်နဲ့နားမလျင်နှစ်ကြိမ်နှစ်ကြိမ်နဲ့နားမလျင်သုံးကြိမ်ဒါဖြင့်ယောဂီတို့ ယခုဒါဒီပါဝင်တဲ့ပစ္စည်း၄မျိုးကိုသာကြည့်မယ်ဆိုရင်လူယောက်ျားမိန်းမမရှိဘူးငန်းဆိုတာမရှိဘူးဘာဖြစ်လို့လဲဒီ၄ပါးသောပစ္စည်းကိုကိုယ်တဘောကိုယ်အလုံးနဲ့တခုမှ control လုပ်လို့မရလို့အနန္တငန်းမရှိဘူးတဲ့ဟေးမပူပါနဲ့မအေးပါနဲ့မတွန်းကံပါနဲ့မယိုစည်းပါနဲ့မနာကျင်ပါနဲ့ပြောထားလို့မရဘူးဒါကြောင့်ငါမဟုတ်ဘူးတဲ့အနန္တယခုပြောနေတာတည်းဟာဘာကိုကြည့်ပြောနေတာလဲလေးပါးသောပါဝင်တဲ့ပစ္စည်းကိုကြည့်ပြောနေတယ်လေးပါးသောပစ္စည်းကိုမကြည့်ဘူးဘုံတရံကိုပဲကြည့်မယ်ဆိုရင်ယောက်ျားမိန်းမတရားထိုင်နေတဲ့အမျိုးသားသမီးကဒီဘက်အမျိုးသားကဒီဘက်ဘုန်းကြီးကအပေါ်ကဆရာလေးတွေကအပေါ်ကတရားဟောတဲ့ပုဂ္ဂိုလ်ကပလင်ပေါ်တက်အဝေယဝိဇ္ဇလောက်တဲ့ပုဂ္ဂိုလ်တွေကဘေးကနေလိုအပ်တာကိုကူညီပေးဖို့စောင့်ပေးဒါကတော့ဘုံတရံကိုကြည့်လို့ပြောတာဒါလည်းမှန်တယ်ပါဝင်တဲ့ပစ္စည်းကိုသာကြည့်ပြောမယ်ဆိုရင်အလုံးကအဲ့ဒီ၄ပါးပဲလူဘလောက်များများတရဝဘလောက်များများကျန်တန်းတဲ့သဘောရေသဘောလေသဘောအပူရေသဘောအဲ့ဒီ၄မျိုးပဲရှိတယ်အဲ့ဒီ၄မျိုးပဲရှိတယ်တဝူတယောက်တည်းမဟုတ်ဘူးအလုံးတရဝါတိုင်းလူတွေအလုံးတရိုက်ဆန်တွေအလုံးလေးပါးသောပစ္စည်းပဲရှိပါ၏အဲ့ဒီလေးပါးသောပစ္စည်းကိုသာကြည့်လိုက်မယ်ဆိုရင်တလောကလုံးမှာလူဆိုတာမရှိတော့ဘူးတလောကလုံးမှာအဘောအမတ်ဆိုတာမရှိတော့ဘူးတလောကလုံးမှာယောက်ျားမိန်းမဆိုတာမရှိတော့ဘူးတလောကလုံးမှာရှေလက်ပေါင်တို့အရှေတို့အပုအကွတခုမှမရှိတော့ဘူးပုံတရံကိုကြည့်ရင်တော့အကုန်ရှိတယ်နှစ်မျိုးမြင်ကြည့်လိုက်နှစ်မျိုးမြင်ကြည့်လိုက်ဒါဆိုရင်ယုတ်ကြီးတော့တေတေချာချာအကြောင်းပြခြင်းနဲ့တကွသဘောပေါက်မှညံကဖြစ်တာငါမရှိငါမရှိငါမရှိလို့ထိုင်အိုနေလို့သမထကုသိုလ်ပဲဖြစ်တယ်ဝိပဿနာမဖြစ်ဘူးယောဂီတော့ပဋ္ဌာန်းရွက်တယ်လို့ပေါ့ပဋ္ဌာန်းကတကယ်ကဝိပဿနာစစ်စစ်ဒါပေမဲ့ယောဂီတော့ထိုင်ရွက်လိုက်တဲ့အခါကျတော့ဝိပဿနာဉာဏ်မပါတော့သမထကုသိုလ်ဖြစ်သွားတယ်သမထကုသိုလ်ဖြစ်သွားတယ်ဒါဆိုရင်ယောဂီတော့နှစ်မျိုးမြင်ဖို့ရင်အဓိကကတော့ပါဝင်တဲ့ပစ္စည်းကိုကြည့်မယ်ဆိုရင်လူယောက်ျားမိန်းမမရှိငန်းဆိုတာမရှိအဲ့ဒါကိုယခုယောဂီတော့သိပြီဒါပေမဲ့တရားရပြီလားဆိုတော့မရသေးဘူးသိတိုင်းတရားရတာမဟုတ်ဘူးအဲ့ဒါကိုအကျဉ်းချင်းပွားရယောဂီတော့ပြန်လို့လေပြောပြနိုင်လိမ့်မယ်ဒါပေမဲ့တရားရသလားဆိုရင်ပြန်ပြောပြနိုင်တိုင်းတရားရတာမဟုတ်သေးဘူးဒါကသုတ္တမယညာနဲ့ပြန်ပြောပြနိုင်တာစိန်ဓမ္မယညာနဲ့ပြန်ပြောပြနိုင်တာအနေငယ်သောဘာဝနာမယညာနဲ့ပြန်လေပြောပြနိုင်တာအတိတ်ပေကမြန်မာလိုပြောရင်သင်ကြားထားလို့ပြန်လေပြောပြနိုင်တာခန္ဓာနဲ့ဘုန်းကြီးပြောတာနဲ့အပေးယူလုပ်ပြီးတော့စဉ်းစားထားလို့ပြန်လေပြောပြနိုင်တာအနေငယ်ရှုထားလို့ပြန်လေပြောပြနိုင်တာဒါကိုအကျဉ်းချင်းပွားရအောင်အကျဉ်းချင်းပွားရအောင်မယ်ဘုရားရှင်ကဘာပြောလဲဘာဝိတာဘဟုလိကတာပွားများပါအကျဉ်းပေါင်းမြောက်များစွာပွားများပါတယ်ဘလောက်ထိလဲဆိုရင်တရားမရမရှင်းပဲအကျဉ်းချင်းပွားများရင်ဉာဏ်တွေမှကိမ့်ပြီးတော့ဉာဏ်တွေပွင့်သွားမှာပေါ့ယခုသိတာထက်ကိုအများကြီးသိလားယခုသိပြီလားဆိုသိပြီဒါပေမဲ့မပြည့်စုံသေးဘူးဒါတွေကစာသင်ထားတဲ့ပုံကိုယ်တိုင်းဒီဓာတ်လေးပါဟိုကျန်တန်တဲ့သဘောရေသဘောလေးသဘောအပူအေးသဘောလူတိုင်းသိတာပေါ့အဘိဓမ္မာသင်ပူးတဲ့လူတွေလည်းသိတယ်ဒါလည်းနည်းနည်းလေးပြောပြလိုက်တယ်နဲ့သူတို့နားလေတယ်ဒါဖြင့်တရားရသွားတာလားဆိုရင်မဟုတ်သေးပါဘူးအကျဉ်းချင်းပွားဖို့တာဝန်ကျန်ပါသေး၏ပြီးတော့ရှေ့ကောနည်းနည်းဆက်သွားမယ်ယုတ်တရားဟောဒီခန္ဓာကိုဒီလေးပါသောပစ္စည်းနဲ့တိဆောက်ထားတဲ့အတွန်းအခေးကြီးမှာရှေ့ကဒီနာကမျက်စိဆိုတာပါတယ်မျက်စိဆိုပေမဲ့အဲ့ဒီလေးပါသောပစ္စည်းနဲ့လှုပ်ထားတာဒီမျက်စိကိုလည်းပဲတခြားပစ္စည်းလှုပ်ထားတာတော့မဟုတ်ဘူး ဒီကျန်တန်းတဲ့သဘောရေသဘောလေသဘောအပူအေးသဘောတို့နဲ့ပဲတိဆောက်ထားတဲ့အတွန်းခေအခြေတရဒါပေမဲ့ဒီနာကနှစ်ခုကနဲ့နဲ့ထူးဆန်းနေတယ်သူကအပြင်ကအာယုံတွေကိုဖြူးတွေကိုမြင်နိုင်တဲ့တတ္တိသူ့မှာရှိလို့သူ့ကိုစက်ခုပါဠိတော်မြန်မာလိုကမျက်စိတလို့ပြောတယ်စက်ခုမျက်စိနောက်ပြီးတော့ဒီဘက်ကနာဘောဘက်ဒီဘက်ပေါ့နာနှစ်ဖက်နန်းနှစ်ဖက်ပါရီနောက်ပြီးတော့အနတ်တွေကိုနန်းရှူဖို့နှာခေါင်းပါရီအယံသာတွေကိုတီးဖို့ရှာပါရီယောဂီတို့အယံသာကိုရှာကတည်တာနော်သွားကတည်တာမဟုတ်ဘူးနှာခေါင်းကတည်တာမဟုတ်ဘူးရှာကတည်တာဒါပြင်ယောဂီတို့ငရုတ်သီးကနှာခေါင်းကိုနှာခေါင်းပေါ်တင်လိုက်ရင်စတယ်ပူတယ်မျက်စိကိုဝင်သွားရင်စတယ်ပူတယ်အဲ့ဒါကြတော့ခန္ဓာကိုအတွေ့အထိရှောရှင်ဖန်ကအယတာမဟုတ်ဘူးเนาะအဲ့ဒါကြတော့ဟိုစာလောပြောရင်တော့ကာယအကြည်နဲ့ဓာတ်၃ပါးထိတာယောဂီတို့ရိုးရိုးမှတ်ထားမယ်ဆိုရင်တော့ဒါခန္ဓာကိုအတွေ့အထိနောက်ပြီးတော့တွေးတယ်ဆိုတော့နှလုံးအကြည်နှလုံးနဲ့စာတိုင်းတိကျပြောရင်တော့ဒါဟာတယနဲ့မနောဓာတ်အကြည်လို့တော့မသုံးဘူးမနောဓာတ်လို့ပဲသုံးတယ်မနောဒွါရလို့သုံးတယ်ဒါပေမဲ့အလုံးနားလျောင်တော့ဒါအကြည်နှလုံးအကြည်လို့ဒါသုံးပါတယ်ဒါဆိုရင်ယောဂီတို့ယုတ်တရားထင်မှဘာကြည်ဘာတွေကြံသေးလဲဆိုရင်မျက်စိဒါလေးယုတ်တရားနားဆိုတာလေးယုတ်တရားနှာခေါင်းဆိုတာလေးယုတ်တရားအယတာကိုဖော်ပြတတ်တဲ့ရှားဆိုတာလေးယုတ်တရားခန္ဓာကိုအပူအရေးကိုတွေ့ထိတတ်တဲ့အကြည်ဆိုတာလေယုတ်တရားအဲ့ဒါကတော့ဓာတ်၃ပါးနဲ့ပေါင်းရင်ပေါင်းလိုက်ဒါဓာတ်၃ပါးခန္ဓာကိုယ်ကြီးကပူမယ်အေးမယ်နာမယ်ထုံမယ်ကျင်မယ်ပေါ့နောက်ပြီးတော့နှလုံးအကြည်တွေးတာတွေးတာအဲ့ဒါတွေကဘာကြောင့်ပါလာသလဲလို့မေးရင်အတိတ်ကကံကြောင့်တဲ့အဘိဓမ္မာလို့ပြောရင်ကမ္မဇယုတ်တွေပဲကမ္မဇယုတ်ထဲမှာကျန်တာလေးပါပါသေးတယ်အတိဘာဝပုရိသဘာဝဇီဝိတအဲ့ဒါတွေလေးပါသေးတယ်ထင်တယ်ဗိဒ္ဓမာတက်ဘူးတဲ့ပုဂ္ဂိုလ်တွေနည်းနည်းလေးသတိရအောင်လို့ဒါဆိုရင်ယောဂီတော်အဲ့ဒီမျက်စိနာနှာခေါင်းရှာကိုနှလုံးသည်ကံကြောင်းဖြစ်တာအဲ့ဒါတွေပါမှဘုံဘုရားကကုသိုလ်အကုသိုလ်ခံစားလို့ရမှာကိုဓာတ်လေးပါအတုံးခေကြီးဒီလိုကြီးတုံတုံကြီးစေဝဟိုကြီးယုတ်ကြီးလို့ကြောက်ယုတ်ကြီးလို့ထိုင်နေလို့ဘယ်ကုသိုလ်အကုသိုလ်ခံစားလို့ရမှာတော့မရဘူးလေမျက်စိနာနှာခေါင်းရှာကိုနှလုံးပါမှကုသိုလ်အကုသိုလ်ခံစားလို့ရမှာဒါကြောင့်သူကကံကြောင့်ကံကပေးလိုက်တဲ့ယုတ်အမျိုးသားအမျိုးသမီးဖြစ်မှအမျိုးသားနဲ့ထိုက်တန်တဲ့ကုသိုလ်အကုသိုလ်အမျိုးသမီးနဲ့ထိုက်တန်တဲ့ကုသိုလ်အကုသိုလ်ခံစားလို့ရမှာဒါကြောင့်သူကိုကံကြောင့်ပေးလိုက်တဲ့ကမ္မဇယုတ်ကမ္မဇဆိုတာကံဆောင်ဇဖြစ်တာကမ္မကကံဇကဖြစ်တယ်လို့မှတ်လိုက်ကမ္မဇကံကြောင့်ဖြစ်တဲ့ယုတ်ကံကြောင့်ဖြစ်တာပဋ္ဌာန်းဤအယပြောရရင်အဲ့ဒါဘသူကြောင့်ပြစ္ဆုပန်မှာဖြစ်တာလဲအတိတ်ကတော့ကံကြောင့်ဖြစ်တာမျက်စိနဲ့နှာခေါင်းရှာကိုနှလုံးပြစ္ဆုပန်မှာဘာကြောင့်ဖြစ်တာတော့ကမ္မဇယုတ်ဒီပရိသန္တေစိတ်ကြောင့်လေဖြစ်၏ဒါပဋ္ဌာန်းကိုရှင်ကုန်ပြီးတော့ပြော၏ပရိသန္တေစိတ်ကြောင့်လေဖြစ်တယ်နောက်ပြီးတော့မဟာဘုတ်ကြောင့်လေဖြစ်တယ်နောက်ပြီးတော့ဝိပက်ကိရိယာနံကြောင့်လေဖြစ်တယ်ကုသိုလ်အကုသိုလ်နံမရှိသေးဘူးဝိပက်ကိရိယာနံဆိုတာကုသိုလ်စိတ်လေးမဖြစ်သေးဘူးအကုသိုလ်စိတ်လေးမဖြစ်သေးဘူးမြင်ကာမြတ်ကြက်ကာမြတ်ကိုကိရိယာသူ့ဟာသူမြင်ဖို့အော်တိုဖြစ်နေတာကဝိပက်တလို့မှတ်လို့ရဒါဖြင့်ဘုသူဒ္ဓဖြင့်စိတ်အစဉ်ကိုပြုရင်ပထမအဦးဆုံးဝိပက်စိတ်ဝိပက်ဆိုတာဘာမှမပါဘူးဒီတိုင်းမြင်ဖို့အော်တိုဖြစ်နေတဲ့စိတ်ကလေးအဲ့ဒါပြီးတော့မှမြင်ကာမြတ်ကြက်ကာမြတ်ဒီကိရိယာအဲ့ဒီကမှတဆင့်ထက်တဲ့ယင်ကုသိုလ်သို့မဟုတ်အကုသိုလ်ဖြစ်အဲ့ဒီစိတ်ကြောင့်တဲ့ဒီယုတ်နံတွေဒီမျက်စိနာနှာခေါင်းရှာတွေဖြစ်ပါလေတဲ့ အတိတ်ကိုကြည့်ရင်ကံကြောင်းဖြစ်တယ်ဆိုတော့ဒါဘုံမတော်ရှုမှတ်နေတာကပြောရရင်တော့ဘုံမကဘလို့ရှုမှတ်နေလဲဆိုတော့မြင်တိုင်းကြားတိုင်းမှာဩဒီမျက်စိနာတွေဟာအတိတ်ကိုကြည့်ရင်ကံကြောင်းဖြစ်တယ်ပြစ္စုပန်ကိုကြည့်ရင်ပရိသန်နေစိတ်ကြောင်းဖြစ်မဟာဘုံကြောင်းဖြစ်မဟာဘုံနဲ့လှုပ်ထားတာလေဒီပစ္စည်းနဲ့လှုပ်ထားတဲ့ဒီမျက်စိနာဆိုတော့ဒီပစ္စည်းမရှိရင်ဒီမျက်စိနာလည်းမရှိတော့မွေးကလေးကပရိသန်နေမဖြစ်ရင်ဒီမျက်စိနာဆိုတာလေဝင်စရာအကြောင်းမရှိတော့ပြစ္စုပန်မှာဒီမျက်စိနာတွေဘာဖြစ်လို့မြင်နေတုံးကြမ်းနေတုံးဆိုတော့အဲ့ဒီမှာဝိပ္ပစိတ်ကလေးကရိယာစိတ်ကလေးရှိနေတယ်အဲ့ဓာတွေကြောင့်မြင်နေတာကြားနေတာဘလောက်ပဲမြင်မြင်ဘလောက်ပဲကြားကြားအရင်ကလေးမြောက်မြားစွာမြင်ပြီးပြီပြီးသွားတာပဲယခုလေးဘလောက်ပဲကြိတ်တာပဲမြင်နေပြောပြောမကြိတ်တာပဲမြင်နေပြောပြောပြီးသွားမှာပဲနောင်လေးမြင်လက်တန်းအဲ့ဓာလေးပြီးကုန်မှလို့ဘုံဘုရားကတော့အဲ့ဒီလိုပဲသွားရင်လာရင်ရှုတယ်ဒါကတော့ဘုသူတ္တဖြစ်ဒါဆိုရင်ယောဂီတော့မျက်စိနဲ့မျက်စိနာနှာခေါင်းရှာကိုနှလုံးသည်ယောဂီတော့မှတ်ထားဖို့ကအတိတ်ကကံကြောင်းဖြစ်ပေါ်လာတဲ့ယုတ်တရားများအဲ့ဒီယုတ်တွေအလုံးကိုယခုနကပြောတဲ့၄ပါးသောပစ္စည်းနဲ့ပဲတည်ဆောက်လိုက်တာအဲ့ဒီယုတ်တရားတွေမှာမြင်တတ်တဲ့သဘောမှာအဘောအမတ်လို့မရှိဘူးလို့ကင်မရာမှာအဘောအမတ်လို့ရှိလားစဉ်းစားယောဂီတို့ဖုန်းထဲမှာကင်မရာတွေပါတယ်နှလုံးသုံးလုံးလေးလုံးဒါပြင်အဲ့ဒီမှာအဘောမတ်လို့ရှိသလားလို့စဉ်းစားကြည့်မရှိဘူးကင်မရာကမြင်တတ်တာအဘောမတ်မရှိဘူးယခုလေမျက်စိကလည်းဒီသဘောပဲမြင်နေမှန်လို့ပဲလေအဘောမတ်လို့မရှိဘူးနားဆောင်ပါနဲ့အတူတူပဲအဘောမတ်လို့မရှိဘူးနန်းရှူတတ်တဲ့ပစ္စည်းအနတ်ကိုဖမ်းတဲ့ပစ္စည်းရှိတယ်လေအနတ်ကိုဖမ်းတဲ့ပစ္စည်းတွေရှိတယ်အဲ့ဒီမှာလည်းအဘောမတ်လို့မရှိဘူးအယတာကိုဖမ်းတဲ့ပစ္စည်းတော့မထွက်သေးဘူးအပူအရေးကိုဖမ်းတဲ့ပစ္စည်းပူဓာအေးဓာကိုဖမ်းတဲ့ပစ္စည်းရေဓာတ်ကိုဖမ်းတဲ့ပစ္စည်းအဲ့ဓာတွေကတော့ရှိတယ်အဲ့ဒီမှာလည်းအဘောမတ်လို့မရှိဘူးတွေးတုပ်တတ်တဲ့ပစ္စည်းရှိတယ်မီမိုရီစတဲ့မိမရစတဲ့ဒီမှာထည့်ထားတဲ့အရာတွေအလုံးယောဂီတို့ဖုံးတဲ့ TV ထဲမှာထုတ်ကြည့်လိုက်ရင်အကုန်မြင်ရယခုလေးပဲဥနောက်ထဲမှာ data တွေမြင်သမျှကြားသမျှထည့်ပြီးတော့ယောဂီတို့တွေးနေတာဒါပဲမိမရစတဲ့ရှိပြီးသားမိမရစတဲ့မှာအပေါ်မှလည်းမရှိဘူးဒါဆိုရင်အဲ့ဒီမြင်တတ်ကြားတတ်တွဋ္ဌိတတွဋ္ဌောတတ်တဲ့သဘာဝတရားတို့မှာအပေါ်အမှတ်လို့မရှိဘူးတဲ့ဒါဆိုရင်ယောဂီတော်ခန္ဓာတိမှာမြင်နေတဲ့မြေလုံးသည်အဘောမဟုတ်အမှန်လည်းမဟုတ်ကြားနေတဲ့နာသည်အဘောလည်းမဟုတ်အမှန်လည်းမဟုတ်နမ်းယူနေတဲ့နှာခေါင်းသည်အဘောလည်းမဟုတ်အမှန်လည်းမဟုတ်လူလည်းမဟုတ်တရိစ္ဆာန်လည်းမဟုတ်ယတ္တာသိနေတဲ့ရာသည်အဘောလည်းမဟုတ်အမှန်လည်းမဟုတ်လူလည်းမဟုတ်တရိစ္ဆာန်လည်းမဟုတ်တွဋ္ဌိနေတဲ့သဘောသည်လူလည်းမဟုတ်အဘောလည်းမဟုတ်အမှန်လည်းမဟုတ်တွေးတောတတ်တဲ့သဘောသည်လူယောက်ျားမိမမဟုတ်ပါလေဒါဆိုရင်တဘာဝတရားတွေတဘာဝတရားတွေဘာလို့တလဲသူကိစ္စသူလုံနေတာတဘာဝတရားတွေသူကိစ္စသူလုံနေတယ်ဒါဆိုရင်ယောဂီတော့မျက်စိကလည်းသူလုံသူလုံနားကလည်းသူလုံသူလုံနားကဘာလုံလဲအသံကနားထောင်တဲ့အလုံးမျက်စိကအစင်းတွေကိုမြင်တဲ့အလုံးနှာခေါင်းကအနံ့တွေကိုနမ်းရှူတဲ့အလုပ်ရှားကအရသာကိုဖော်ပြပေးတဲ့အလုပ်ခန္ဓာကိုယ်ကြီးကဓာတ်၃ပါးရဲ့ဓာတ်၄ပါးထဲမှာရေကိုတော့ကာယအကြီးကမတည်ဘူးဆိုပေးအဲ့ဒီနောက်မှာတော့အများကြီးမရှင်းတော့ဘူးရှုပ်ကုန်မှဆိုလို့ခန္ဓာကိုယ်ကတော့ပူတဲ့အေးတဲ့အလုပ်ရုပ်စည်းတဲ့အလုပ်တွန်းကန်တဲ့အလုပ်နာကျင်တဲ့အလုပ်တလို့မှတ်ထားလိုက်နောက်စိတ်နှလုံးအကြီးကတွေးတဲ့အလုပ်နှလုံးအကြီးနှလုံးဆိုတာယုတ်တရားဟာတရားတွေးတဲ့အလုပ်ဆိုတော့အဲ့ဒီလိုသူ့အလုပ်သူလုံနေကြတယ်ယောဂီတို့ကပြောလို့ရသလားဟေးနားရေမင်းအတန်နှစ်ခုလာတဲ့သတ္တန်ပဲကြားกว่าလို့ပြောကြည့်လေယခုဘုန်းဘုန်းမိုက်ခေါက်လိုက်မယ်ယောဂီတို့ပြောထားလားဟေးနားကြီးမကြားနဲ့လို့ပြောထားလား ကြားတယ်ပေါ်တောင်ကြားသည်တချို့ကအဲ့ရှင်ဘုရားဟင်ဘုန်းကြီးဘာလဲသာဒုက္ခလားဆိုချက်ခုံနေဦးအဲ့ဒါလေသတိထားရသည်စရောနာကိုပြောလို့မရဘူးဟေးနာကြီးရဲ့မဲ့ဒီအံပဲကြာဟောတံမချမ်းနဲ့ပြောလို့မရဘူးခန္ဓာကိုယ်ကြီးရဲ့မပူနဲ့မနာနဲ့မပေးနဲ့ပြောလို့မရဘူးအဲ့မဲ့အသက်ရဲ့မရှူနဲ့တလောင်းမရှူနဲ့ငါမိုးတွေလို့ပြောလို့မရဘူး အဲ့မဲ့အသက်ရဲ့မရှူနဲ့တလောင်းမရှူနဲ့ငါမိုးတွေလို့ပြောလို့မရဘူးခန္ဓာကိုယ်ကြီးရဲ့ရွှေမထွက်နဲ့မယိုစီးနဲ့လို့ပြောလို့မရဘူးစိတ်ကလေးရဲ့မဲ့မကောင်းတာမတွေ့နဲ့ကောင်းတာပဲတွေ့လို့ပြောထားမှာပေါ့မရဘူးလေအဲ့ဒါကြောင့်ငါမဟုတ်ဘူးလို့ပြောတာငါမောင်းငါမောင်းဆိုပြီးတော့ထိုင်ရွက်မနေနဲ့ပထမ်းရွက်တယ်အဲ့ဒီလိုတွေးအဲ့ဒီလိုအဖြစ်ထောက် အဲ့ဒါကိုအကျဉ်းဖန်များစွာတွေးစိတ်ထည့်ဆွေးတရားရပြီတရားရှုတယ်တရားမှတ်တယ်ဆိုတာစိတ်ထည့်ဆွေးအောင်လုပ်တာပဲအရင်ကငံငံလို့ဆွေးနေတာဟိုဘက်ကိုဆွေးအောင်ပြန်လုပ်လိုက်တာပဲဒါပဲဆိုတော့အဲ့ဒါကိုစိတ်ထည့်မှအကျဉ်းချင်းဆွေးအောင်လုပ်နေတာအဲ့ဒါတရားအထောက်တာဒါပြင်ယခုငံဘာလို့မဟုတ်တာလေးဆိုတဲ့အဖြစ်ယုတ်ကြီးတော့ရပြီ ယုတ်ကြီးတော့တခုမှကွန်ထရိုးလုပ်လို့မရလို့ဂါဘင်လုပ်လို့မရလို့အဲ့ဒါအနတ္တပဲဒါပေမဲ့အနတ္တကိုအစိုးမရတယ်လို့ပြန်လိုက်တဲ့အခါကျတော့တူတူလေးကိုနေ့နေ့ဘလို့ပြောမလဲဘုံဘုံတော့ငငယ်တုန်းကဒီဒီဟာတွေကဘုံဘုံတော့အသက်16နှစ်ကလေးကစာသင်နေရအနိစ္စဒုက္ခအနတ္တမကြည့်ရှင်လေးကြည့်နေရတဲ့ဇာတိပါနေတာအနတ္တအစိုးမရဘာပြောမှမသိဘူး အနတ္တထိန်းချုပ်လို့မရဆိုရင်ဓမ္မနိနိလေးစမ်းသပ်ကြည့်အောင်။ယခုအစိုးမရလို့ဘာသာပြန်လိုက်တော့အဲ့ဒီဘာသာပြန်မှုကအရင်ပါဠိစကလုံးနဲ့လည်းအရင်ဝေးတယ်။အနတ္တဆိုတဲ့စကလုံးကိုအလွန်ဝေးလွန်းတဲ့အဓိပ္ပာယထပြန်လိုက်တာ။နိနိကကပြန်ထားတဲ့စကလုံးမဟုတ်ဘူး။နိနိကကပြန်ထားတဲ့စကလုံးမဟုတ်ဘူး။ ဒါကြောင့်မဟာစေဆိုတော့ဘုရားကြီးရဲ့စာအုပ်ထဲမှာဘာတွေ့လဲဆိုတော့ဒီဝိပဿနာရှုနည်းကျင်ပထမတွဲဒုတိယတွဲရှိတယ်ဒုတိယတွဲမှလားမသိဘူးအဲတခုဘာတွေ့လဲဆိုတော့ဆရာတို့ကြီးကကိုယ်မြန်မာလိုနားလေတလို့ပဲရှုတယ်ပါဠိတွေဘာတွေထည့်မနေလဲပါဠိတော်ထည့်နေလို့အဓိကညံထည့်မရောက်ရင်အလကားပဲတဲ့အဓိကညံထည့်ကိုဂိမ်းဖို့အရေးကြီးတာတဲ့ ဒါကြောင့်ကိုယ်စကလုံးနဲ့ပဲမှတ်ပါတဲ့ညံထေးမှာတကယ်သက်ဝင်ဖို့အရေးကြီးတယ်။ပါဠိတွေဘာတွေနားမလည်ဘဲနဲ့ရှောင်းလုံးမနေနဲ့တဲ့။အဲ့ဒီလိုပြောထားတာတွေ့ရ။အဲ့ဒါဘယ်မှာဘယ်အပိုင်းရှင်းတဲ့အခါဆိုတော့အဲ့ဒီဟိုဟာကိုပဲရှင်းတဲ့အခါ။ကာယိကဒုက္ခကိုရှင်းတဲ့အခန်းထေးမှာထင်းတယ်။အဲ့ဒါလေးတွေ့ရ။ဝေဒနာရှုတဲ့အခန်းထေးမှာလားမသိဘူး။ ကာယိကဒုက္ခကိုရှင်းတဲ့အခန်းထေးမှာအဲ့ဒါလေးထည့်ရေးထားတယ်ဆရာတို့ကြီးကတမျက်နှာလောက်ရေးထားတယ်အဲ့ဒီအပိုင်းနဲ့ပတ်သက်ဒါဖြင့်ယခုလည်းပဲယောဂီတို့ဘုန်းဘုရားငငယ်တုန်းကယောဂီတို့တော့မသိဘူးဘုန်းဘုရားနားမလည်တာပြောပြအနတ္တအစိုးမရဆိုဘာပြောမှမသိဘူးတကယ်ကအနတ္တဆိုတဲ့အဓိပ္ပာယ်ကအနတ္တဆိုတော့နတ္တအတ္တငံပိုင်ငံဆိုင်သည်နတ်မဟုတ်ဘူးလို့ပြောတာ ငါမပိုင်ငါဆိုင်မဟုတ်ဘူးဒီလိုပြောတာငါမပိုင်ဘူးငါမဆိုင်ဘူးငါမဟုတ်ဘူးလို့ပြောတာအဓိပ္ပာယ်တည့်ရဲ့အဓိပ္ပာယ်ကဒါပဲယခုယောဂီတော့မပိုင်ဘူးမဆိုင်ဘူးလေယောဂီတော့ပိုင်တယ်ဆိုင်တယ်ဆိုရင်ယောဂီတော့ပြုပြင်ထားလို့ရတာပေါ့ယောဂီတော့ပိုင်တဲ့သံသမီတော်မှနည်းနည်းပါးပါးပြောလို့ရပါသေး၏ယခုတော့ဘာမှမရဘူးဒါဒါကြောင့် that's why da ငါမဟုတ်တာတဲ့အနတ္တကိုအဲ့ဒီလိုပဲတစ်ခါတည်းနားလေလိုက်အဲ့ဒီလိုနားလေလိုက်တာကိုညံလို့ပြောတာပဲဒါဆိုရင်ယခုထိယောဂီတို့ဒီဘာကိုနားလေနေပြီလေဟောဒီထိုင်နေတဲ့ဖြစ်စည်းကေယုတ်တုံးကြီးယုတ်အစုအပေါင်းကြီးအဲ့ဒါဒီလူလေးမဟုတ်ယောက်ျားမိန်းမလေးမဟုတ် ဘာကိုကြည့်လို့ပြောနေတာတုံးလို့မေးရင်ပါဝင်တဲ့ပြည်စည်းတစ်ခုချင်းကြည့်ပြီးပြောလိုက်တာပြီးတော့ငါမဟုတ်ဘာဖြစ်လို့တစ်ခုမှထိရှုပ်လို့မရလို့ပုံသဏ္ဍာန်ကိုကြည့်ရင်ကိုဖခင်ပုံသဏ္ဍာန်ကိုကြည့်ရင်တော့လူယောက်ျားမိမဟုတ်အေးဟုတ်စေပို့အဲ့လိုမှမဟုတ်ဘဲနဲ့ ဟိုဘက်ကကျန်တန်တဲ့သဘောရေသဘောလေးသဘောအပူအေးသဘောမျက်စိနာနှာခေါင်းရှာကိုယ်နှလုံးအဲ့ဒီ၄၅၄၉ပါးသောပစ္စည်းအစုအပုံကိုသာကြည့်မယ်ဆိုရင်လူလိုလေးပြောလို့မရတော့ဘူးယောက်ျားမိန်းမလိုလေးပြောလို့မရတော့ဘူးဘာလို့လဲဘာလို့ပြောရမလဲတဘာဝအစုအပုံကြီးလို့ပြောရင်ပုံမှန်တယ်အစုအပုံကိုပါဠိလိုခန္ဓာလို့ပြောရင်တဘာဝခန္ဓာလူထင်ကြီးအောင်ပြောမယ်ဆိုတဘာဝခန္ဓာကိုယ်စကားနဲ့ပြောရင်တဘာဝအစုအပုံကြီးလို့ပြောလိုက်။ဒါဖြင့်ယောဂီတို့ဟောဒီခန္ဓာကိုယ်ကြီးဒီယခုတိဘာနာလေသွားပြီးတော့လူယောက်ျားမိန်းမမရှိဘူးလို့သဘောပေါက်သွားပြီးငံမရှိဘူးလို့လောလောဆယ်တလောက်သဘောပေါက်သွားပြီ။ကျန်တာကိုမနဲ့ပြန်မှဆက်ကြမယ်။ဒါကြောင့်အလုံးသောယောဂီသူတို့စင်များဤတရားကိုလိုက်နာကျင့်သုံးပြီးတော့တရားတို့တရားများရရှိခံစားနိုင်ကြပါစေကုန်တည်းတံ
တူတံတူပါဗျာ